မြန်မာနိုင်ငံကနိုင်ငံရေးအချက်အလက်တွေနောက်ဆုံးအဖြစ်ရတဲ့အထိတခြားအာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့ဆွေးနွေးဆောင်ရွက်သွားမယ်လို့မလေးရှားနိုင်ငံသားဝန်ကြီးကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအရေးဟာခက်ခဲရှုပ်ထွေးသလိုအာဆီယံတစ်ခုလုံးနဲ့ဆက်ဆက်နေတဲ့အတွက်အဖွဲ့ဝင်နိုင်ငံအားလုံးလက်ခံတဲ့အဖြစ်လိုအပ်တယ်လို့နိုင်ငံသားဝန်ကြီးဒေါက်တာဆရီဇမ်ဘရီအက်ခါဒီယာကအောက်လွတ်တော်မှာလွှတ်တော်အမတ်တွေရဲ့အမေးကိုဖြေဆွန်စင်မှာပြောကြားခဲ့တာပါ။မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ချိန်သုံးအောင်မလေးရှားနဲ့တခြားအာဆီယံနိုင်ငံတွေကစီးပွားရေးအရပိတ်ဆို့တံခါးမှုတွေလုပ်ဖို့ဖိအားပေးမလားလို့လွှတ်တော်အမတ်တယောက်ကဒီနိုင်ငံသားဝင်ကြီးကိုမေးခွန်းထုတ်ခဲ့တာပါမြန်မာနိုင်ငံမှာဆရာနာသိမ်းအုပ်ချုပ်နေတာကိုမလေးရှားနိုင်ငံအနေနဲ့အတိအမှတ်ပြုမပြုဘူးဆိုတာကိုလည်းမလေးရှားနိုင်ငံသားဝင်ကြီးကထပ်ပြီးတော့ပြောခဲ့ပါတယ်အာဆီယံဖွဲ့ဝင်နိုင်ငံချင်းဖြစ်နေတဲ့အတွက်မြန်မာနဲ့မလေးရှားတန်တမာဆက်ဆံရေးလက်ရှိထားရှိနေပေမဲ့မြန်မာနိုင်ငံဆိုင်ရာမလေးရှားတန်ယုံမှတမအဆင်မဟုတ်ဘဲတန်ယုံယာယီတာဝန်ခံကတာဝန်ယူကင်တွယ်နေတဲ့ဆိုတော့မလေးရှားနိုင်ငံသားဝင်ကြီးပြောတာကိုမလေးမေးလ်သတင်းထဲမှာရေးသားထားပါတယ်အာနာသိန်းစစ်တပ်ကလူခွင့်ရေးချိုးဖောက်နေတာကြောင့်မြန်မာကိုအာဆီယံအဖွဲ့ထဲကယာယီထုတ်ပယ်ထားတဲ့လို့မလေးရှားဝင်ကြီးအင်ဝါအင်ဘရာဟင်ကမလေးရှားဝင်ကြီးချုပ်အင်ဝါအင်ဘရာဟင်ကပြီးခဲ့တဲ့သတင်းပတ်တုန်းကဖိလစ်ပိုင်နိုင်ငံရောက်နေချိန်မှာပြောခဲ့ပါသေးတယ်မြန်မာပြည်ထနာဟာဒေတာရဲလုံခြုံရေးကိုလည်းထိခိုက်နေတာမဟုတ်ပြည်ရင်းရေးကိစ္စလို့သဘောထားလို့မရတော့ဘူးလို့မလေးရှားဝင်ကြီးချုပ်ကပြောကြားခဲ့ပါတယ်ရှင်